ဣသရေလနဲ့ဟာမတ်ဆွေကြောင့်ရထားတဲ့သဘောတူညီချက်အရအဂျန်ဒါလဲလေတက်တဲ့အချင်းဖြစ်နေဟာမတ်ဆွေဖမ်းထားတဲ့ဣသရေလ၃ဦးနဲ့ထိုင်း၅ဦးပါတဲ့စစ်စီပေါင်းဒဇာဂန်ရှိဦးကျတဲ့ပြည်နယ်မှာပြန်လွတ်လာပြီလို့ဣသရေလစစ်တပ်ကပြောပါတယ်။ဣသရေလစစ်တပ်ကအမျိုးသမီးတပ်သားအဂန်ဘာဂါကိုဂါဇာမြောက်ပိုင်းကဂျာဗာလီယာဒုက္ခသည်စစ်ချမ်းမှာချက်ချင်းအဖွဲ့ကိုလွှဲပြောင်းပေးခဲ့တာပါ။အခုတော့ဣသရေလကသူ့မိဘတွေစီကိုပြန်ရောက်သွားပါပြီ။ဒီမှာလွတ်လာပြီးနိုင်နိုင်ငံအကြံမှာပဲဂါဇာတောင်ပိုင်းကခန်းယူခြင်းစမှာရှိတဲ့ချက်ချင်းတွေကနေတဆင့်နောက်ထပ်ဒဇာဂန်တွေဖြစ်တဲ့ဣသရေလနှုတ်ရဲ့ထိုင်းနိုင်ငံသားတွေဣသရေလစစ်တပ်စီပြန်ရောက်လာတာဖြစ်ပါတယ်။ချက်ချင်းတပ်ဖွဲ့ရဲ့ကားတွေပတ်လည်မှာပါလက်စတိုင်းလူကြီးဝိုင်းနေတဲ့အတွက်ဒဇာဂန်ပြန်လွတ်ပေးရမှာကြံ့ကြာခဲ့ရတာပါ။တနတ်သမားတွေဝိုင်းထားတဲ့ဒဇာဂန်တွေပြန်လွတ်လာခဲ့ပြီးတဲ့နောက်မှာဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်ဒရာဟုကဒီဇာဂန်တွေကိုပြန်ထုတ်ပေးတဲ့မြင်ကွင်းဟာအတော့ကိုထိတ်လန့်တုံးလို့ရှာကောင်းချောင်းနဲ့အပြည့်ရချောင်းဝင်နှိမ့်နှိုင်းပေးသူတွေအနေနဲ့ဇာဂန်တွေလုံခြုံမှုရှိဖို့နဲ့ဒီလိုဆိုးရတဲ့ပုံစံမျိုးမတွေ့ရအောင်လုပ်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဣသရေလကာကွယ်ရေးဌာနကအခုပြန်လွတ်လာတဲ့ထိုင်းနိုင်ငံသား9ဦးနဲ့တူပြန်လွတ်လာတဲ့ဣသရေလနိုင်ငံသားနှုတ်ကအာဘယ်ဟာဝုဒ်နဲ့ဂါရီမိုးဆက်တို့ဖြစ်တယ်လို့တည်ပြပါတယ်။ဣသရေလဘက်ကလည်းပါတက်စတိုင်းအချင်းသား130ကိုပြန်လွှတ်ပေးပါတယ်။ဒီထဲမှာဣသရေလကိုတိုက်ခိုက်မှုကြောင့်တသက်တချွန်းကြာခံနေရသူ32ဦးပါဝင်ပါတယ်။